နိုဝင်ဘာလနောက်ဆုံးပတ်မှာဟ ோம் မလင်းနဲ့ဖောင်းပြင်ကြားချင်းတွင်းမြစ်ကြောင်းပေါ်ကရွှေပြည်အေးမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအလုံးစုံသိမ်းပိုက်ခဲ့တာဖြစ်ပြီးအခုတလအကြာမှာတော့စစ်တပ်ကပြန်လည်ထိုးစစ်ဆင်လာတာဖြစ်ပါတယ်။ရွှေပြည်အေးမြို့အနီးတစ်ဝိုက်ကကျေးရွာတွေမှာကာကွယ်ရေးတပ်ဖွဲ့တွေကိုစစ်တပ်ရှမ်းနီအမျိုးသားများတပ်မတော်နဲ့ပြူစောတိအဖွဲ့တွေပူးပေါင်းပြီးတိုက်ခိုက်နေကြတာဖြစ်ပါတယ်။စစ်တပ်ကလေကြောင်းကနေပါဘုံကျဲတိုက်ခိုက်နေတယ်လို့ဟ ோம் မလင်းကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပြပါတယ်။
ဆိုင်ရင်းလေးတွေကနဲ့ဒီ SNG ရဲ့ဒီဆောင်မင်းမျိုးပေါ်မှာရှိတဲ့ပြူပြီးတော့တောင်းပြီးတော့မှထူကြောင်းထိုးတယ်ခြေပြူးကိုထိုးဖြစ်စင်လာတာပဲခြေပြူးကိုထိုးတယ်မလို့ခြေပြူးနားတော့မရောက်သေးဘူးခြေပြူးနားလေးကရွာပြီးမှဒီကပြည်ပြည့်တက်ပြည့်လို့ချစ်ပွင့်ကိုထုတ်ပြီးတော့မှဒီဘွားကတော့တာပြင်းနေလို့တော့အဲ့မှာဖြစ်ပြမှုဖြစ်တယ်လို့ကြားရလေကြောင်းတက်တိုင်းမှုတွေတော့ရှိတယ်နေ့စဉ်လို့ဖြစ်နေတာမမေရတဲ့တည်းဘုံကကျဲတယ်လို့ပြီးရတယ်။ရှင်ပြေးကျင်ကဝီယန်နီချက်ချက်ကသူတို့ဆက်ခွာလိုက်ရတဲ့ယောရီကခမ်းမီကိုဒီပြက်ပြက်တင်းလာတဲ့ကတော့အဲ့ယောရီကဘုံကြီးလိုက်ကျင်းတာ
။စကိုင်းတိုင်းထက်ပိုင်းမှာရှိတဲ့ရွှေပြည်အေးမြို့ဟာမြန်မာစစ်တပ်အပြင်စစ်တပ်ကိုထောက်ခံသူပြူစောထီးတွေပါရှိပြီးချင်းတွင်းမြစ်အနောက်ဖက်ကမ်းမှာရှမ်းနီအမျိုးသားများတပ်မတော် SNA ရဲ့တပ်မဟာ697လဲရှိတယ်လို့သိရပါတယ်။ရွှေပြည်မြို့ဟာချင်းနစ်မြစ်ဘေးမှာရှိတာကြောင့်ရေချောင်းကိုအဓိကအားထားအသုံးပြုရတဲ့မြို့ဖြစ်ပါတယ်။စစ်ရေးရဗျူဟာကျတဲ့မြို့ဖြစ်တဲ့အတွက်စစ်တပ်ဘက်ကပြန်လည်တင်ပိုက်ဖို့ပြင်ဆင်နေတာလို့လည်းကာကွယ်တပ်ဖွဲ့တွေကပြောပါတယ်။လက်ရှိအချိန်မှာတော့မြေပြင်မှာစစ်ရေးတင်းမာနေပြီးနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားနေပါတယ်။ရွှေပြည်မြို့ထဲမှာတော့မြို့ကတချို့သာကြံရှိနေပြီးအများစုကဘေးလွတ်ရာကျေးရွာတွေနဲ့ဟ ோம் မလင်းမြို့ပေါ်ကိုတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းထက်ပိုင်းဟ ோம் မလင်းမြို့ကိုတွာလာဖို့အတွက်ချင်းနှင်းမြို့ကိုအဓိကထားအသုံးပြုရတာဖြစ်ပြီးချင်းနှင်းမြို့ကျောင်းတလျှောက်နဲ့မြစ်ကျောင်းပေါ်ကရွှေပြေးမြို့ကိုကာကွယ်တပ်ဖွဲ့တွေဘက်ကသိမ်းပိုက်ထားတာကြောင့်စစ်တပ်ကအခုလိုပြန်လည်ထိုးစစ်ဆင်လာတာပါရွှေပြေးမြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းသစုံတရာထုတ်ပြန်တာမရှိသေးပါဘူးဖောင်ပြင်းမြို့ဘက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်တပ်ကအနီးဝန်းကျင်ကျေးရွာတွေမှာတပတ်အတွင်းမှာပဲနှစ်ကြိမ်လာရောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အယတတအူးသေဆုံးခဲ့ရပြီးဒဏ်ရာရသူကတော့14ဦးတည်းမနည်းရှိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ကချင်းတွင်းမြစ်ဘေးကတရောင်းထောမကျေးရွာကိုဘုံကျဲတိုက်ခိုက်ခဲ့ပြီးဒီဇင်ဘာ26မှာတော့ရွှေတီကုန်းကျေးရွာကိုဘုံကျဲတိုက်ခိုက်ခဲ့တယ်လို့လေကြောင်းတိုက်ခိုက်ခံခဲ့ရတဲ့အခြေအနေကိုကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုဆက်ပြောပြပါဗါတယ
်။လေကြောင်းတိုက်ခိုက်မှုကတော့ရန်တိုက်ပွဲဖြစ်သွားတဲ့ဖြစ်စဉ်ကြီးပဲနဲ့ဒီတိုင်းရွာရီကိုလာပြီးတော့မှရန်ကျဲရမျိုးဖြစ်စဉ်ပြောရှိရပြဒီဇင်ဘာ23ရက်နေ့ညနေပိုင်း4နာရီ20လောက်ကပုံမလင်းကနေတက်တဲ့အတမိုင်းကျူးတယ်လို့ပြောကြတယ်ကျွန်တော်တို့တရောင်းဖောမှကြေးရွာကိုဘုံဆက်တုံးလုံးကျဲချတဲ့အဲ့ဒါခိုက်ပြည့်စည်မှုကကြောင့်ကျော်စိုးဆိုအသက်30နှစ်အရွယ်မုံရွာကားဆရာတယောက်ကဘုံကန်ပြညာပြီးတော့ဖွဲ့စည်းမှုတည်ဆုံးတော့တယ်ကြတော့ဆုံးတာကြတော့ရောက်ပြတရားရကြောက်၉ရောက်ပြဒီဇင်ဘာ26ရက်12နာရီဝန်းကျင်မှာကြာရွှေချီကုန်းရွာကိုပုံမလဲတက်တဲ့အမှန်ဒီကြက်လာပြည့်တဲ့ဆက်ချသွားတယ်ဒီ5ရောက်ဆက်ချတဲ့အရာရည်ဆိုကြ
စစ်တပ်ကကာကွယ်ရေးတပ်ဖွဲ့တွေရှိမဲ့တင်တဲ့နေရာတွေကိုတိုက်ပွဲဖြစ်ပွားတာမရှိပဲတိုက်ခိုက်နေတာဖြစ်ပြီးအခုလိုဘုံကျဲတိုက်ခိုက်မှုကြောင့်နေအိမ်ကိုလုံးလဲပျက်စီးဆုံးရှုံးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ